Series.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ21ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဒိမတ်နိုင်ငံပိုင် Greenland ချင်းကို American ပြည်အောင်စုကဝယ်ယူလိုတဲ့ကိစ္စနဲ့ပတ်သက်လို့ဒိမတ်ဝန်ကြီးချုပ်ကဆွေးနွေးမှာမဟုတ်တာကြောင့်တွေ့ဆုံမဲ့အစီအစဉ်ကိုသမ္မတ Donald Trump ကဖျက်လိုက်ပါတယ်။ Bangladesh ရဲ့ Ranger ဒုက္ခသည်တွေစစ်ချက်လက်ချပြန်နိုင်မဲ့အချိန်ထိနေရပြန်ပို့ရေးအစီအစဉ်တွေကိုဆိုင်းငံ့ထားဖို့လူခွင့်ရေးလှူရှာမှုဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။စားရထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့နန်းလောင်နဲ့အတူကြီးညာပြီးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီကနေ့ညနေပိုင်းသတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်ပုံနှကျုံးမြို့နယ်တွင်မနေ့ကရဲတပ်ဖွဲ့ရင်တန်းတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့
မင်းတို့ကကျွန်တော်ဟိုတရင်ပုတ်ကားတဲ့ရဲရင်တန်းတောင်းတဲ့လူပြန်လာတဲ့ရဲရင်တန်းတိုက်ခိုက်ခံရတာရှိတယ်။ဒီရဲမှုတွေက
တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဘုံမှုချုပ်ဇော်မင်းထွန်းပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းလွန်နဲ့အတူပညာရေးကောလိပ်ဒီပလိုမာရဆရာဆရာမတွေရဲ့ဖဲကြိုးစိမ့်လှုပ်ရှားမှုအကြောင်းနဲ့အီရန်ဟာအရှေ့လေပိုင်းဒေသတည်ငြိမ်ရေးနဲ့လူညုံရေးတွေအကြီးအကျယ်ချိန်ချောက်မှုတရဖြစ်တယ်လို့အမေရိကန်ကပြောတဲ့အကြောင်းစတဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။ဒိမတ်နိုင်ငံပိုင် Greenland ချင်းကိုအမေရိကန်ပြည်အောင်စုကဝယ်ယူလိုတဲ့ကိစ္စနဲ့ပတ်သက်လို့ဒိမတ်ဝန်ကြီးချုပ်ကဆွေးနွေးမှာမဟုတ်တဲ့အတွက်တွေ့ဆုံမဲ့အစီအစဉ်ကိုအမေရိကန်သမ္မတ Donald Trump ကဖျက်လိုက်ပါတယ်။ဝန်ကြီးချုပ်မစ်ဖရိုင်ဆန်ရဲ့မှတ်ချက်ကြောင့်ရှေ့လာမဲ့သတင်းနှစ်ပတ်မှာတွေးဆမဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်တဲ့ကြောင့် Twitter လူမှုကွန်ရက်ကနေသမ္မတ Trump ကပြောလိုက်တာပါ။ကြီးစင်ဖြစ်လိုက်တဲ့အတွက်နိုင်ငံစုံအကုန်ကျတဲ့လိုအားတွေအလားအသာမဖြစ်တော့တဲ့အတွက်ကျေးဇူးတင်တဲ့ကြောင်းလည်းပြောခဲ့ပါဗျ။ Greenland ချင်းကိုဝယ်ယူမဲ့စစ်ကူကိုတော့မကြသေးငါပဲသမ္မတ Trump ကပြောခဲ့တာပါ။ Greenland ချင်းကိုဒိမတ်နိုင်ငံကပိုင်ပင်မဲ့ဒိမတ်နိုင်ငံဟာအမေရိကန်ရဲ့မဟာမိတ်ကောင်းနိုင်ငံတစ်နိုင်ငံဖြစ်တဲ့အကြောင်းလည်းတင်းနှင်းတွေနေကပဲသမ္မတ Trump ကပြောခဲ့ပါဗျ။ဒိမတ်နဲ့ Greenland ချင်းအာဏာပိုင်တွေကတော့ရောင်းမမဟုတ်တဲ့အကြောင်းချက်ချင်းလို့တုံ့ပြန်ထားကြတာပါ။ Greenland ချင်းဟာရောင်းဖို့မဟုတ်သလိုပဲ Greenland ချင်းကို Greenland ချင်းပြည်သူတွေကသာပိုက်ဆိုင်တဲ့အကြောင်းလည်းမကြသေးငါအလဲပတ်ခီးစဉ်တွေမှာပဲဒိမတ်ဝန်ကြီးချုပ်ကပြောခဲ့ပါတယ်အမေရိကန်ဟာဒိမတ်နိုင်ငံရဲ့အရင်းအနှီးဆုံးမဟာမိတ်နိုင်ငံဖြစ်ပေမဲ့လည်းတိုင်းပြည်နဲ့လူမျိုးတွေကိုဝယ်ယူရခဲ့ကုန်ပြီလို့လည်းဒိမတ်ဝန်ကြီးချုပ်ကပြောခဲ့တာပါသမ္မတ Trump ကိုနိုင်ငံတော်ခီးစဉ်ဖြစ်စက်တင်ဘာလဆန်းမှာအလဲပတ်လာဖို့ဒိမတ်နိုင်ငံကဖိတ်ကြားထားပြီးခီးစဉ်ကိုဖျက်လိုက်တဲ့အကြောင်းကိုတော့မနေ့ကပဲသမ္မတအင်ဂျီနီယာပြောဝင်ရချက်တီရာကအတည်ပြုခဲ့တာလည်းဖြစ်ပါတယ်
လိမ်မိုင်းဆိုင်ရာမတော်မတရားလုပ်မှုနဲ့ကက်သလစ်ဂိုင်းချုပ်ဆရာတော် George Bell မှာအပြစ်ရှိကြောင်းတရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တင်သွင်းထားတဲ့အယူခံကိုဩစတြေးလျနိုင်ငံအယူခံတရားရုံးကလည်းပယ်ချလိုက်ပါတယ်။ကက်သလစ်ကျောင်းတော်ကတာဝန်ရှိသူတွေထံမှာတော့ဆရာတော် Bell ဟာအရွယ်မရောက်သေးတဲ့ကလေးတွေကိုလိမ်မှုဆိုင်ရာမတော်မတရားလုပ်မှုနဲ့ပြစ်မှုထင်ရှားတဲ့အစဉ်အမြင့်ဆုံးပုဂ္ဂိုလ်တဦးလည်းဖြစ်ပါတယ်။လိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံခဲ့ရသူတွေသူတို့နဲ့ပတ်သက်သူတွေကတရားရုံးအပြင်ဖက်မှာအောင်းပွဲခံခဲ့ကြတာပါ။ကက်သလစ်သာသနာပိုင်ပို့ရဟန်မင်းကြီး Francis ရဲ့ဗဏ္ဍာရေးဆိုင်ရာအကြံပေးအရာရှိချုပ်ဟောင်းဖြစ်တဲ့ဆရာတော် Bell ဟာဒီမှာသေးသည့်ဆိုတဲ့အဖွဲ့ကအသက်73နှစ်အရွယ်အမျိုးသားလေးကိုလွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကလိမ်မိုင်းဆိုင်ရာမတော်မတရားလုပ်မှုနဲ့အဖြစ်ရှိကြောင်းဂျူရီအဖွဲ့ကဒီဇင်ဘာလမှာတင်ပြညွှတ်တဲ့ဆုံးဖြတ်ခဲ့တာပါ။အဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဆီယာရိုပယ်လျအယူခံကိုဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်အယူခံတရားရုံးမှာရှိတဲ့တရားသူကြီး3ဦးထံမှ2ဦးကပယ်ချလိုက်တာပါ။ဆီယာရိုပယ်လျရှင်းနေကတော့နောက်ဆုံးဆုံးဖြတ်ချက်အတည်ဖြစ်မဲ့ဩစတြေးလျအထက်တရားရုံးအထိအယူခံမှုဆက်ပြီးတော့တင်သွင်းသွားဖို့စဉ်းစားမယ်လို့ဆီယာရိုရဲ့ပြောခွင့်ရသူအမျိုးသမီးကကြေညာချက်ထုတ်ပြန်ထားပါတယ်။
အမေရိကန်နဲ့တောင်ကိုရီးယားတို့ကြားနောက်ဆုံးချင်းစီးရီးလိချင်းမှုတွေအဆုံးသတ်ခဲ့ပြီးမြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးတန်တမန်ကလည်းတောင်ကိုရီးယားမှာရောက်နေပါတယ်။သတင်းကြားခီးစဉ်ဖြစ်တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကိုမနေ့ကပဲရောက်လာတဲ့အမေရိကန်ထူးတန်တမန်စတီဖန်ဘေကန်ကတော့မြောက်ကိုရီးယားဘက်ကတခုခုတုံ့ပြန်လာတဲ့အချိန်မှာဆက်သွယ်ဖို့အဆင်သင့်ရှိနေတဲ့အကြောင်းပြောဆိုခဲ့တာပါ။နိုင်ငံပူးတွဲစီးရီးလိချင်းမှုတွေအဆုံးသတ်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲအမေရိကန်ထူးတန်တမန်ကတောင်ကိုရီးယားအစ်မြင့်အရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။စီးရီးလိချင်းမှုတွေအဆုံးသတ်ပြီးတဲ့နောက်ဆွေးနွေးမှုတွေပြန်ဆဖို့မြောက်ကိုရီးယားဘက်ကအစိုးရမှအရေးအယံပြခဲ့ပေမဲ့တောင်ကိုရီးယားနဲ့ပဲဖြစ်ဖြစ်အမေရိကန်နဲ့ပဲဖြစ်ဖြစ်ဆွေးနွေးဖို့အသင့်ရှိတဲ့လက္ခဏာမျိုးတော့အခုချိန်ထိမတွေ့ရသေးပါဘူး။မြောက်ကိုရီးယားနိုင်ငံပိုင်ရိုဒွန်ဆင်မွန်သတင်းစာမှာတော့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီးရီးလိချင်းမှုတွေဟာမလုံတဲ့အကြောင်းနဲ့အမေရိကန်ကရန်လိုတဲ့မူဝါဒတွေကိုအပြောင်းမပြောင်းလဲသေးဘူးဆိုပြီးတော့လည်းဖော်ပြခဲ့ပါတယ်။စီးရီးလိချင်းနဲ့လွတ်ရတဲ့ဟာမြောက်ကိုရီးယားနဲ့အမေရိကန်ကြားဆက်ဆံရေးတိုးတက်မှုတွေမှာဟန်တာဖြစ်စေသလိုဆောင်ရွက်ခဲ့ပြီးဖြစ်တဲ့အရေးကြီးတဲ့ကိစ္စတွေကိုလည်းပြန်လည်သုံးသပ်စရာတွေဖြစ်ရတဲ့အကြောင်းသတင်းစာကရေးသားခဲ့တာပါ။ အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့စီးရီးလေးချင်းမှုတွေပြပြချင်းတွစ်ဆုံဆွေးနွေးညှိနှိုင်းမှုတွေပြန်ဆောက်ဖို့နဲ့မစ်ဆိုင်းတုံးစမ်းသပ်ပြလုပ်မှုတွေရပ်တန့်ဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ကကတိပြုထားတဲ့အကြောင်းပြောဆိုထားပါတယ
်ဖီနီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုအစိုးရတာဝန်ရှိသူတွေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အရာရှိတွေတွစ်ဆုံဆွေးနွေးခဲ့တယ်လို့သမ္မတနှဦးစလုံးကမနေ့အင်္ဂါနေ့မှာအတည်ပြုပြောဆိုပါတယ်ဖီနီဇွဲလာတာဝန်ရှိသူဘသူဘဝနဲ့တွစ်ဆုံဆွေးနွေးတယ်ဆိုတာသမ္မတထရန့်ကမပြောပေမဲ့လည်းဖီနီဇွဲလာအစိုးရကိုယ်စားလှယ်အတော်များများနဲ့တွစ်ဆုံဆွေးနွေးခဲ့တယ်လို့တော့အင်ပီရိုမာသတင်းထောက်တွေကိုပြောဆိုခဲ့တာပါသမ္မတမာဒူရိုကလည်းဒီဆွေးနွေးမှုတွေဟာလက်နက်ချီကျနေပြီလို့နောက်ပိုင်းမှာပြောတဲ့ရုပ်မြင်သံကြားမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပေမဲ့ပါဝင်ဆွေးနွေးကြတဲ့အရာရှိတွေနာမည်တွေကိုတော့ပြောမသွားပါဘူးမာဒူရိုရဲ့အတွင်းလူယုံတွေဟာသူတို့ဆက်ပြီးရက်တီနိုင်ရဲ့အတွက်အမေရိကန်အစိုးရတာဝန်ရှိသူတွေကိုဆက်တွဲခဲ့တာဖြစ်တယ်လို့အထက်အခံကောင်ဆောင်လည်းဖြစ်ဗီနီဇွဲလာရဲ့ကြားဖြတ်သမ္မတအဖြစ်အမေရိကန်ကအသိအမှတ်ပြုထားတဲ့ဟွမ်ဂွိုက်ဒိုက VOA စပိန်ဘာသာဌာနကိုပြောပါတယ်ဗီနီဇွဲလားပြည်သူတရားလုံးရက်တီရဲ့အတွက်ဆောင်ရွက်နေတာဖြစ်တဲ့အတွက်ကိုရက်တီရဲ့အတွက်သာလုတ်ကင်နေကြတဲ့သမ္မတမာဒူရိုအပေါ်တစ္ဆာခံသူတွေနဲ့တော့ပူပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းမစ္စတာဂွိုက်ဒိုကပြောဆိုခဲ့တာပါသမ္မတမာဒူရိုရဲ့ဒုတိယကောင်ဆောင်ဒစ်ဒါဒိုကာဘီလိုကိုအမေရိကန်နိုင်ငံကလျှို့ဝှက်ဆက်သွယ်ခဲ့တယ်လို့ AP သတင်းဌာနကပြောပါတယ်မာဒူရိုရဲ့တစ္ဆာခံတွေကသူတို့အာဏာလက်လွတ်လိုက်ရတဲ့အခါလက်တုံပြန်မခံရအောင်အမခံချက်ရဖို့လိုလားနေတာဖြစ်တယ်လို့လည်း AP သတင်းဌာနကပြောပါတယ်
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအတွက်ဘေးရန်တွေကင်းကင်းကုန်သွယ်ကရှိရှိကိုယ်သဘောဆန္ဒအတိုင်းပြန်နိုင်မဲ့အချိန်ထိနေရပ်ပြန်ပို့ရေးအစီအစဉ်ကိုဆန့်ကန့်ထားဖို့လူခွင့်ရေးလှုံ့ဆော်မှုအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်ပထမတစ်ချိန်နေရပ်ပြန်ပို့ရေးအစီအစဉ်မအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ထပ်မံကြိုးပမ်းတဲ့အနေနဲ့မနေ့ဖန်ကဆလို့ဒုက္ခသည်တွေချို့ကိုနေရပ်ပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားစီစဉ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်လူခွင့်ရေးအဖွဲ့ရဲ့တုံ့ပြန်တဲ့အနေထွက်ပေါ်လာခဲ့တာပါဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတင်ပြထားတဲ့ဒုက္ခသည်2,200ကပထမတော့ဖြစ်3,000ကျော်ကိုလက်ခံမှုရည်ရွယ်ထားပြီးဒုက္ခသည်တွေရဲ့သဘောထားကိုသိနိုင်မှုလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေမနေ့တုန်းကပဲမင်းမြန်းစုံစမ်းမှုတွေစတင်ခဲ့ကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကိုရိုဟင်ဂျာဒုက္ခသည်တွေစစ်ချလက်ချပြန်နိုင်မဲ့အခြေအနေမှာမရှိသေးသလိုစနစ်တကျဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေကိုလည်းဖြေရှင်းထားတာမရှိသေးတဲ့အကြောင်းလူခွင့်ရေးလှရှာမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့တာဝါရှာရေးရဒါရိုက်တာမင်းနက်ရှီကန်ဂူလီကကြေညာချက်မှာပြောဆိုခဲ့တာပါဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်ကိုစံငန်ထားဖို့ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တဲ့ Fortified Rest အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Matthew Smith ကလည်းအခုချိန်မှာဒုက္ခသည်တွေကိုပြန်ပို့တာအန်ဒီရဲ့ကြီးမားပြီးအစဉ်ချင်းမဲ့ရရောက်တဲ့အကြောင်းပြောဆိုခဲ့ပါတယ်2019အောက်တိုဘာလတည်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတက်ခဲ့တဲ့ ARSA ရိုဟင်ဂျာဆွေးနွေးအဖွဲ့ကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ့်နေချီတဲ့ရိုဟင်ဂျာတွေထွက်ပြေးသွားခဲ့ကြတာပါမြန်မာဆွေးနွေးကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်စစ်စစ်လက်ခံသွားဖို့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့တရားစီနားလည်မှုစာချုပ်လွှာတွေလက်မှတ်ရေးထိုးထားတယ်လို့ပြန်လည်လက်ခံမှုအသိရှိနေတဲ့အကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်
ဟောင်ကောင်ဆိုင်ရာပရတင်ကောင်စစ်ဘုံရုံမှာအလုပ်လုပ်နေတဲ့တရုတ်နိုင်ငံသားဝန်ထမ်းတအုပ်ကိုတရုတ်နိုင်ငံနဲ့ဆက်ရှန်ဇန်မြို့မှာဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းတရုတ်နိုင်ငံခြားရေးဌာနကဒီကနေ့ပြောပါရယ်။ဒီလိုရကြောင့်တိတ်အဆင်မပြေလာတဲ့တရုတ်နဲ့ပရတင်ကြားဆက်ဆံရေးကိုပိုးပြီးတော့ဆိုးဝါးလာစေနိုင်ဖို့ရှိနေပါရယ်။ဆိုင်မွန်ချန်းဆိုတဲ့ပရတင်တန်ယုံဝန်ထမ်းဟာဟောင်ကောင်နဲ့တရုတ်ပြည်မကြီးအဆက်မရှိတဲ့ရှန်ဇန်မြို့ကိုသွားခဲ့ပြီးနောက်တနေ့ဩဂုတ်လ9ရက်နေ့မှာဟောင်ကောင်ကိုပြန်ရောက်မလာဘူးလို့ဟောင်ကောင်သတင်း website တစ်ခုဖြစ်တဲ့ HK01 မှာအစောပိုင်းကဖော်ပြထားပါရယ်။သူရဲ့မိသားစုတွေကလည်းချန်းဟာစီးပွားရေးကိစ္စတခုနဲ့ဩဂုတ်လ10ရက်နေ့မနေ့ကရှန်ဇန်ကိုခီးသွားခဲ့ပြီးတဲ့နောက်ပြောင်းနေတယ်ဆိုတာကို Facebook ဆက်မနာပေါ်ကနေအတည်ပြုပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံခြားရေးဌာနကတော့ဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာချန်းကိုအများပြည်သူလုံခြုံရေးဆိုင်ရာစီးပွားရေးစီကံတွေကိုချိုးဖောက်မှုနဲ့ရှန်ဇန်ရဲတပ်ဖွဲ့က15ရက်ကြာဖမ်းဆီးထိန်းသိမ်းထားကြောင်းပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ချန်းဟာ UK နိုင်ငံသားမဟုတ်သလိုတရုတ်နိုင်ငံသားတစ်ယောက်ဖြစ်တဲ့အတွက်အခုကိစ္စကပြည်တွင်းရေးကိစ္စသားဖြစ်တယ်လို့လည်းနိုင်ငံခြားရေးဌာနပြောခွင့်ရကန်ရှောင်းကပြောပါတယ်ပရတင်အစိုးရကတော့တချင်းကဗြိတိရှ်ကိုလိုနီဖြစ်ခဲ့တဲ့ဟောင်ကောင်ကျွန်းကသူတို့တန်ဝန်တန်းတူဖန်စီထိန်းသိမ်းခံရတဲ့အပေါ်မှာအထူးစိုးရိမ်ကြောင်းပြောဆိုထားပါတယ်
ယူရိုနိုင်ငံကလက်ရှိသုံးစွဲနေတဲ့ real wages နဲ့မှာတတ်မှတ်ထားတဲ့ကိန်းဂဏန်းတွေက3-4လုံးကိုဖြုတ်ပြစ်မဲ့ဥပဒေမူကြမ်းတစ်ရပ်ကိုသမ္မတဟာဆန်ရူဟာနီကလွှတ်တော်မှာတင်သွင်းလိုက်ပါတယ်။လွှတ်တော်ကအရေးပေါ်စဉ်းစားဆုံးဖြတ်နိုင်မှုသမ္မတကတင်သွင်းခဲ့တာဖြစ်တဲ့အကြောင်းလဲအစိုးရဘော်သတင်းဌာနတွေကဖော်ပြခဲ့ကြတာပါ။ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့ယူရိုနိုင်ငံတို့ကြားချုပ်ဆိုထားတဲ့နျူကလ িয়ার ဆိုင်ရာနိုင်ငံကသဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရန့်နှုတ်ထွက်ဖို့ဆုံးဖြတ်လိုက်ပြီးတန်ခတ်ရည်ရွယ်မှုတွေပြန်လည်ချမှတ်ခဲ့တဲ့2018ခုနှစ်ကစလို့ယူရိုနိုင်ငံမှာသုံးစွဲနေတဲ့ရီယယ်ငွေတန်ဖိုးတိတိတသားကျဆင်းသွားခဲ့တာပါ။အမေရိကန်ရဲ့လွှတ်ရက်ကြောင့်ဒေါ်လာသန်းပေါင်း1000ချီတန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေရပ်ဆိုင်ခဲ့ရတယ်လို့ယူရိုနိုင်ငံကပြည်ပကိုရည်နယ်စိမ့်တင်ဖို့မှုတွေလည်းရပ်ဆိုင်သွားခဲ့ပါတယ်။ဒီနေ့ဈေးကွက်မှာတော့အီရန်ရဲ့ရီယယ်ငွေလဲလှယ်မှုနှုန်းဟာအမေရိကန်ဒေါ်လာကို13,650ဈေးပေါက်ခဲ့တာပါ2015ခုနှစ်ကနျူကလ িয়ার ဆိုင်ရာနိုင်ငံကသဘောတူညီချက်ရရှိထားချိန်မှာဒေါ်လာကိုရီယယ်ငွေတန်ဖိုးဟာ3,200သာဈေးပေါက်ခဲ့ပါတယ်အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေဖွဲ့ IMF ကလည်းဒီနှစ်မှာအီရန်ရဲ့စီးပွားရေးဟာ600ခန့်နှုန်းကျဆင်းပြီးငွေကြေးပေါင်းပေါက်မှုနှုန်းကလည်း40ခန့်နှုန်းရှိနိုင်တယ်ဆိုပြီးတော့လည်းဧပြီလထဲမှာပဲခန့်မှန်းပြောဆိုထားတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုဟာစီးပွားရေးအချက်အလက်ဆိုင်နေတဲ့အခြေအနေကနေအဝေးကြီးမှရှိနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးအမေရိကန်ရဲ့စီးပွားရေးနှေးကွေးလာနေတဲ့အရေးလက္ခဏာတွေကိုကြိုတင်ခန့်မှန်းသူတွေကထောက်ပြနေချိန်မှာသမ္မတကအခုလိုပြောလိုက်တာပါ။အမေရိကန်စီးပွားရေးဟာအရန်ကိုကောင်းနေတယ်လို့သမ္မတကပြောပါတယ်။ဒါပေမဲ့လည်းဗဟိုဘဏ်အနေနဲ့ငွေစုလက်မှတ်အတူနှုန်းတွေကိုပြီးခဲ့တဲ့လတုန်းကတတိမ25ရာခိုင်နှုန်းလျှော့ချပေးကြတဲ့ပို့ပြီးတော့နောက်ထပ်ရာခိုင်နှုန်းတစ်ခုအပြည့်ထပ်လျှော့ချမပေးဘူးဆိုရင်တိုင်းပြည်ရဲ့စီးပွားရေးကောင်းလာမှာမဟုတ်ဘူးဆိုပြီးတော့လဲမကြခင်ရက်ပိုင်းကပဲသမ္မတကပြောခဲ့တာပါ။ဒါအပြင်အမေရိကန်ပြည်သူတွေလက်ထက်ငွေပိုထွက်လာအောင်ခွန်ဥပဒေဆိုင်ရာပြုတ်ပြန်ပြောင်းလဲမှုတွေလုပ်သွားဖို့စဉ်းစားနေတဲ့အကြောင်းလဲသမ္မတကပြောခဲ့ပါတယ်
။စပိန်နိုင်ငံကပရိုက်တာကက်ဆေးတင်မောတစ်စင်းကိုအီတလီအနာဝိုင်နေဖမ်းဆီးခဲ့တဲ့အတွက်ရက်20လောက်ပင်လယ်ထဲနေခဲ့ကြရတဲ့ရွှေပြောင်းဝင်ရောက်သူ80လောက်ဟာအခုနောက်ဆုံးကုန်းပေါ်ရောက်လာကြပါပြီ။အီတလီနိုင်ငံပိုင်းလမ်ပီတူဆာချွန်းကိုရောက်လာကြတဲ့ Open Arms တင်မောကရွှေပြောင်းနေထိုင်သူတွေထဲမှာတော့ဒရင်ဒရင်နဲ့ပတ်တီးစီထားသူတွေလည်းအများပြပါဝင်ကြပါတယ်။လွင်မှုကြီးကြဲမှုအားနဲ့ပတ်သက်လို့သဘောထားတင်မာသူအီတလီပြည်ထရေးဝန်ကြီးကစိုက်ကပ်ခွင့်မပေးတဲ့အတွက်လမ်ပီတူဆာချွန်းနဲ့မင်းမွေးမှာကယ်ဆယ်ရေးတင်မော19ရက်ကြာကြောက်ချဆိုင်ဆိုင်နေခဲ့ကြရတာပါ။
ဗုဒ္ဓဟူးနေ့ညနေပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်အေးအေးရခိုင်လက်နက်ကင်ဖွဲ့နေတိုက်ပွဲတွေဖြစ်နေတဲ့ရခိုင်မြောက်ပိုင်းဒေသမှာမနေ့ကရဲရင်နဲ့တိုက်ခိုက်ခံရတဲ့အတွက်ဒုရဲမှုတဦးအပါအဝင်လုံခြုံရေးတာဝန်ရှိသူ2ဦးသေဆုံးပြီး3ဦးထဏ်ရာရခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းမင်းပြားပုံနှချွန်းနဲ့ဘူးတီတောင်မြို့နယ်တွေမှာမနေ့ကအထိတိုက်ပွဲတွေရှိနေပြီးထိခိုက်သေဆုံးမှုတွေလည်းရှိတယ်လို့သိရပါတယ် VOA သတင်းတောင်နိုင်ကွန်းအိမ်စုံစမ်းမေးမြန်းထားပါတယ်ရှင်
ဟုတ်ကဲ့ပါရခိုင်ပြည်နယ်ပုံနှချွန်းမြို့နယ်တွင်ရဲတပ်ဖွဲ့ရင်တန်းတိုက်ခိုက်ခံရမှုမှာဒူရဲမှုတူကြဆုံးခဲ့တယ်လို့မင်းပြမြို့နယ်တွင်တိုက်ပွဲဖြစ်ပွားမှုအခြေအနေကိုတော့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းရင်မှုဘုံမှုချုပ်စော်မင်းထွန်းကခုလိုပြောပါတယ
်မင်းလုံးကကျွန်တော်တို့ဟိုသတင်းပုတ်ကားရဲ့ရဲရင်တန်းတောင်းတဲ့လိုပြန်လာတဲ့ရဲရင်တန်းတိုက်ခိုက်ခံရတာရှိတယ်ဒူရဲမှုတူကတော့သူကတန်ရရတန်ရရနဲ့စစ်တီတဲ့ခါစစ်တီတဲ့ခါဒီဆွေးယုံရောက်တဲ့အခါမှာဆုံးသွားတယ်လို့ကျွန်တော်တို့ပြီးရတယ်နောက်တော့ဒါမင်းပြတဲ့မှာတော့ကျွန်တော်ရာမောင်တရားရဲ့အရှိမြောက်ဖက်တော့မှကျွန်တော်ဒီပိုင်းနှလုံးပေါက်ဖက်ဖက်ဖက်ကြရရှိအဲ့ဒါတော့ဒီကြိုက်တာရာသီကြီးပါဦးကြာပါဦး
မနေ့ကကြောက်တော်မြို့နယ်နဲ့ပုံနှချွမြို့နယ်ကြားဘိုင်းတော်ချွေရွာနားမှာအေအေဖွဲ့ကနေရဲတပ်ဖွဲ့ရင်နန်းကိုမိုင်းခွဲဆိုက်ခိုက်မှုကြောင့်သူရဲမှုတောင်းလွန်ပါဝင်နှုတ်ချဆုံးပြီး3ဦးတန်ရာရရှိခဲ့ပြီးတော့တပ်ဖွဲ့ပိုင်းမော်တော်ယာဉ်3စီးပျက်စီးသွားကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ရခိုင်ပြည်နယ်မင်းပြမြို့နယ်နဲ့ဗုဒ္ဓတောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြန်ကြားရေးရာရှိခိုင်တုခကပြောပါတယ
်။ဩဂတ်စ်လ20ရက်နေ့မနေ့7နာရီမှာမင်းပြမြို့နယ်ကလမတောင်စွာရဲ့အနောက်တောင်ဖက်ကအဲ့မှာတချင်းဖြစ်တာရှိတယ်။အဲ့မှာတော့ရန်သူဘက်က9ဦးကြာဆုံးတာရှိတယ်ဗျ။နောက်ပြီးတော့ဒီမနေ့7နာရီအွန်လိုင်းရွာနဲ့ဒီချွေတမရွာကြပေါ့နော်။အဲ့ဒါလေမင်းပြမြို့နယ်ထိမှာပဲ။အဲ့ဒီမှာနောက်ထပ်တချင်းဖြစ်တာရှိတယ်။အဲ့တော့အဲ့ဒီမှာရန်သူဘက်ကနေ9ဦးကြာဆုံးတာရှိတယ်။နောက်ပြီးတော့ဒီဘူးတီတောင်မြို့နယ်ထဲမှာဒီဩဂတ်စ်လ20ရက်မနေ့4နာရီခွဲကနေပြီးတော့ဒီ9နာရီထိပဲနော်ဒီကောင်းတဲရွာရဲ့ဒီအရှိမြောက်ဖက်တောင်နှမ်းပေါ်မှာတိုက်ပွဲဖြစ်ခဲ့တာ
မနေ့ကမင်းပြမြို့နယ်တွင်ဖြစ်တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကကြာဆုံးမှုတွေများပြားနေတယ်လို့အေဘက်ကပြောနေတယ်လို့တီးခြားသိမပြုတ်နိုင်သေးပါဘူးဒီလပိုင်းကဆက်လို့မင်းပြမြို့နယ်မှာတိုက်ပွဲဆက်ဆက်ဖြစ်ပွားနေခဲ့ပြီး စစ်ဖြစ်ပွားရာဖုံနာချောင်းတဝိုက်ကရွာ30နီးပါးကိုတီလပထမအပတ်ကစပြီးမြန်မာစစ်တပ်ကနေတွာလာခွေကိုပိတ်ပင်ထားခဲ့ပါတယ်။ဒီရက်ပိုင်းတွင်ရွာသားတွေကိုတွာလာခွေပြုလာတဲ့ဆိုပေမဲ့စန္နရိခာတည်ယူခွေကိုကန့်တတ်ထားတယ်လို့မင်းပြမဲဆန္ဒနဲ့ပြည်နယ်လှုပ်တော်ကူစစ်လေဦးလှသိန်းအောင်ကအခုလိုပြောပါတယ
်။မနေ့ညနေကကျွန်တော်မင်းပြကိုရောက်တယ်လက်တို့ပြီးတော့ဒီနေ့ကျွန်တော်အဲ့ဒီဘက်အပိုင်းကိုစုံစမ်းချိန်လိုက်တော့ရွာတရွာကလူ200 300လောက်ပဲသူတို့ကဆန်လေးတအိတ်လောက်ပဲဝေခွင့်ရှိတယ်ပေါ်တဲ့ရှင်ကတော့ဘသူမှသွာလာဆွမရဘူးဆိုတဲ့အနေအထားမျိုးပေါက်တာကလည်းတော့စနေရိတ်ခဝယူခွင့်ကိုတော့ပိုက်မှထားတော့ပဲ။များများစားစားဝင်လို့မရဘူး။ဒီဘက်ကဟိုစေတနာရှင်တွေသွားပြီးလူကမ်းတွေဆိုတဲ့အပိုင်းတွေဟိုမရသေးဘူး
။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲတွေနေ့စဉ်ဆိုသလိုဖြစ်ပွားနေပြီးစိုက်ပွဲတွင်ဒေသခံပြည်သူ6,000+ကျော်စစ်ပီးသိမ်းရှောင်နေရပါတယ်။အလားတူရှမ်းပြည်နယ်မြောက်ပိုင်းဘက်မှာလည်းမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်ပါれခင်ဗျာ
ဒေါ်ရရှင်များရှင်မကြသေးခင်ကစလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေတကြောပြန်ကြီးထွားလာရတာဟာငင်းငယ်ရေးဆွေးနွေးပွဲတွေရှေ့မတိုးနိုင်အောင်အကျိုးဆက်တစ်ခုအဖြစ်မြင်နေကြပါတယ်ငင်းငယ်ရေးဆွေးနွေးမှုတွေမှာတိုးတက်မှုရဖို့လက်ရှိပုံစံကနေဖောက်ထွက်ဖို့လိုနေပါပြီလားလူတွေမူတွေအပြောင်းလဲတွေလုပ်ဖို့လိုနေပါပြီလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-332-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ပညာရေးကောလိပ်ဆရာဆရာမတွေရဲ့ဖဲချိုစိန်လှုပ်ရှားမှုအကြောင်းကိုပြောပြချင်ပါတယ်။ပညာရေးဒီဂရီကောလိပ်မှာ BE Education နဲ့ BSc Education တွေတက်ရောက်ခွင့်ရဖို့အတွက်ရှင်းရှင်းလင်းလင်းမူဝါဒသတ်မှတ်ပြီးတော့သင်တန်းတက်တဲ့ဆရာဆရာမတွေအတွက်လုံလောက်တဲ့ခွင့်ရခံစား권တွေကိုပေးဖို့ပညာရေးကောလိပ်ဒီပလိုမာရဆရာဆရာမတွေကဖဲချိုးစိမ့်လှုပ်ရှားမှုလုပ်ပြီးတော့တောင်းဆိုနေကြပါတယ်။ဒီအကြောင်းကို VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။ပညာရေးကောလိပ်ဒီပလိုမာရဆရာဆရာမတွေက BE Education BSc Education စာပေစာယူတက်ရောက်ရမှာတိကျတဲ့မူဝါဒတွေချမှတ်ပေးဖို့နဲ့သင်တန်းတက်ရောက်ရမှာလဲလုံလောက်တဲ့ခွင့်ရရရှိဖို့နဲ့ပညာရေးကောလိပ်ကျောင်းသားတက်မကတွေပေါ်ဖိနှိပ်တာတွေရပ်တန့်ဖို့အတွက်ဖဲချိုးစိမ့်လှုပ်ရှားမှုကိုပညာရေးကောလိပ်တက္ကသိုလ်ကျောင်းတွေမှာဇက်တိုက်ပြုလုပ်နေပါတယ်။19ရက်နေ့ကနေစတင်ပြုလုပ်တဲ့ဖဲချိုးစိမ့်လှုပ်ရှားမှုဟာဒီကနေ့မှတော့ရန်ကြီးပညာရေးကောလိပ်နဲ့မြကြီးနားပညာရေးကောလိပ်တို့မှာပြုလုပ်ကြပါတယ်။ဒီလိုတောင်းဆိုရတာနဲ့ပတ်သက်လို့ရန်ကြီးပညာရေးကောလိပ်ကျောင်းသားများတက်မကဘကတာများဖွဲ့ချုပ်တရင်းနဲ့ပြင်ကြားရေးတာဝန်ခံကိုတုတ္တာစုက
ဒီ2018မှာတော့ပါကျွန်တော်ပညာရေးကောလိပ်ကျောင်းသားသမားတွေကနေစာနာထုတ်ပေါ်ပြီးတော့တောင်းဆိုတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကတို့ကဒီဝိဇ္ဇာတိမဖကဖွဲ့ချက်ဟိုဖွဲ့ပဲရှိရဲ့ပညာရေးဘက်ကတိုက်တွားတဲ့ဖွဲ့မရှိဘူးတော့ပညာရေးဘက်ကတိုက်တွားတဲ့ပညာရေးဖွဲ့ဒီ GPC တဲ့ BSC GPC တဲ့တော့ပြင်မယ်ပြောရကြအဲ့ဒီတဲ့တော့2019ဒီဇင်ဘာမှာဖွင့်မယ်လို့တို့ကပြောခဲ့ကြရအဲ့မဲ့အခုချိန်မှာဖွင့်မှု၄လပဲလိုတော့တဲ့အချိန်ကြီးတို့ဘက်ကနေပြီးတော့မှအာတိကျတဲ့မူဝါဒကိုကျွန်တော်တို့မထုတ်ပြန်သေးသေးဘူး။တိကျတဲ့မူဝါဒဆိုတာကျွန်တော်အချိန်ကပညာမှာအာပညာရေးကောလိပ်ရှင်ဆရာဆရာဝင်တောင်းကြည့်ရတဲ့ခင်ဗျာမှာအမြောက်ခွန်ပါလေ။ဥပမာ6,600ခုနကဆိုတော့ဟိုတောင်းရဝင်ဆိုင်ရရခွန်ပဲ6,600လေဘယ်လိုရချင်းနေလဲကန့်တတ်ပြီးခွန်ပါလေ။ဒါလည်းမထုတ်ပြန်သေးသေးဘူး
။စာပေးစာယူတက်ဖို့အတွက်လည်းပညာရေးဝန်ကြီးဌာနကတရားဝင်ခွင့်18ရက်ပေးထားပြီးမြဲဝေးလံခေါင်ပါတဲ့နေဘက်ကပညာရေးကောလိပ်ကကျောင်းသားတွေအနေနဲ့တရားဝင်ခွင့်နဲ့မလုံလောက်ပဲခွင့်ရကြုံလုံးချိန်မှာလစာတွေဖြတ်တောက်ခံရတာလည်းရှိရအတွက်တောင်းဆိုနေကြတာလည်းဖြစ်ပါတယ်။ဒီတောင်းဆိုချက်တွေနဲ့ပတ်သက်ပြီးပညာရေးဝန်ကြီးဌာနနဲ့ပညာရေးကောလိပ်တက်မကတွေဟာအခုလာထဲမှာပဲတွဲဆုံညှိနှိုင်းတာတွေလုပ်ခဲ့ပါသေးတယ်။တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတွဲဆုံညှိနှိုင်းတဲ့အခြေအနေကိုပညာရေးဝန်ကြီးဌာနအစိမ့်ပညာဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမေဆန်းဟင်က
မပြောတော့ပါဘူးရှင်ကျမတို့ဟိုရက်ကကျောင်းသားသမဂ္ဂရောအေးစီအတမကရောက73ရက်8လမှာဒီမှာအစည်းအဝေးခေါ်လုပ်ပေးပြလို့ရှင်းပြပေးပါပြီရှင်ကျမတို့ဘာမှမပြောချင်ပါဘူးရှင်အခြေခံပညာဦးစီးဌာနကလည်းရှင်းပြပေးပါပြီသူတို့ကကိုယ်ကသူတို့ကတော့ဒါပဲပြန်ပြောနေတာဟုတ်ကျမဘာမှမဖြေတတ်ပါဘူးရှင
်ပြီးခဲ့တဲ့နှစ်ထိပညာရေးကောလိပ်ဒီမှာလုပ်ငန်းခွင်အကျိုးဆရာအတက်ပညာသင်တန်းကို2နှစ်သင်ကြားပေးပြီးဒီပလိုမာပေးရပြီးတော့မူလတန်းပြအဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ် ဒီနှစ်ဒီဇင်ဘာမှာပညာရေးဒီဂရီကောလိပ်တွေမှာဖွင့်လှစ်မဲ့ BA Education, BSc Education စာပေးစာယူတင်နန်းကတော့ဒီပလိုမာရရှိထားသူတွေကတတိယနှစ်တင်နန်းကိုတိုက်ရိုက်တက်ရောက်နိုင်မှာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုထေအောင်ခန်းသတင်းပေးပို့ထားတာပါ။ VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးကြအောင်ပါရှင်။အီရန်ဟာအရှေ့လေပိုင်းဒေသတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်အကြီးအကျယ်ချိန်ချောက်မှုတစ်ရပ်ဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောပါရယ်။အရှေ့လေပိုင်းဒေသအနေနဲ့ရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့အင်ဂါနီကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာကြာမြင့်နေပြီဖြစ်တဲ့ဒီပြဿနာတွေကိုနီးနာအသင့်နဲ့ချင်းကပ်အဖြေရှာဖို့လဲဝန်ကြီးပွန်ပီယိုကတောင်းဆိုလိုက်ပါရယ်။ VOA သတင်းတောက်ဇလာတီစာဟုတ်ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးထားပါရယ်ရှင်။
အင်ဂါနီကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာအီရန်ရဲ့နျူကလ িয়ার ချင်းကြောင်းမှုအန္တရာယ်စီးရီးယားနဲ့ယီမင်ကစစ်ပွဲတွေအစ္စရေးနဲ့ပါလက်စတိုင်းကြားကကာလကြာရှည်ပြည်ပခါအရှေ့အလယ်ပိုင်းကဖွံ့ဖြိုးမှုနှိမ့်ကွေးနေတဲ့စီးပွားရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးအဓိကဆွေးနွေးခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကတော့အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ဟော်မုစ်ရေလက်ကြားကသူတို့ရဲ့လှုပ်ရှားမှုတွေဟာကမ္ဘာကြီးအတွက်ချင်းကြောင်းမှုတစ်ရပ်ဖြစ်ပြီးအီရန်၊လက်ဘနွန်၊ဆီးရီးယားနဲ့ယီမင်မှာလည်းဝင်ရောက်ဆွတ်ဖက်နေတာတွေဟာဒေသအတွက်ဆိုးရွားတဲ့အကျိုးဆက်တွေတက်ရောက်စေတယ်လို့ပြောရတယ်
။ Clearly from Aleppo
အရှေ့လေပိုင်းဒေသအလက်ပိုကနေပြီးတော့ Aden, Tripoli ကနေတီဟရန်အားလုံးနဲ့ပူးပေါင်းဆောင်ရွက်ဖြစ်ရှာဖို့ဘယ်တော့မှမတူအောင်လိုအပ်နေပါပြီ။ Kalash တာရှိမဖြစ်ရှင်းနိုင်တဲ့ပြဿနာဟောင်းတွေကိုစဉ်းစားပုံနီးနာအစ်တဲ့ချင်းကပ်အဖြစ်ရှာဖို့လိုပါတယ်။
အမေရိကန်နဲ့ပိုလန်အနေနဲ့ရင်းချင်ရေးအစာပြိုးဖော်ဆောင်တဲ့အနေနဲ့ဝါဆောလုပ်ငန်းစဉ်ဆိုတဲ့လုံခြုံရေးနဲ့တခြားကိစ္စရပ်တွေအတွက်ပူးပေါင်းဆောင်ရွက်ဖို့အဖွဲ့ငယ်ခုနှစ်ဖွဲ့ဖွဲ့ထားပါတယ်။ရုရှားကတော့ဒါဟာတစ်ဖက်သက်ဆောင်ရွက်ချက်ဖြစ်တယ်လို့တန်တမန်လှုပ်ထုံးလုပ်နည်းနဲ့လည်းမညီဘူးဆိုပြီးကန့်ကွက်ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားသံအမတ်ဒီမီထရီပိုလျန်စကီက
ကြောင်ကြကြရန်ဆစော်ကားသလိုဂုံတိတ်ခါကြဆင်းအောင်ပိတ်ဆို့တိုက်ခတ်မှုတွေလုပ်ပြီးငြိမ်းချမ်းရေးစကားဝိုင်းမှာအီရန်လာထိုင်ပါလို့ခေါ်တာမျိုးကိုတော့ကျွန်တော်တို့အနေနဲ့လက်မခံနိုင်ပါဘူး
။အမေရိကန်အနေနဲ့အီရန်ပေါ်ပိတ်ဆို့တံခတ်တာဟာနိုင်ငံတကာဥပဒေနဲ့မကန့်ညီသလိုနိုင်ငံရဲ့စီးပွားရေးပုံမှန်လည်ပတ်မှုကိုလည်းရစဲသွားစေတယ်လို့ဆိုရတယ်။အမေရိကန်ရဲ့ကျူးကျော်စော်ကားမှုအမိန်ပေးရန်ဆောင်တဲ့လုပ်ရည်တွေဟာဒေသတစ်ခုလုံးကိုမတည်မငြိမ်ဖြစ်စေတယ်လို့လည်းရုရှားတန်မတ်ကပြောပါတယ်။ဂျာမန်တန်မတ်ကလည်းတစ်ဖက်သက်ဆောင်ရွက်မှုတွေဟာအရှေ့အလယ်ပိုင်းကပြည်ပခါတွေကိုပုံမှုဆိုးရွားစေတယ်လို့ပြောပါတယ်။ဒါကြောင့်နိုင်ငံတကာအနေနဲ့ပူးပေါင်းဆောင်ရွက်ဖို့နဲ့ဒေသဆိုင်ရာခေါင်းဆောင်တွေအနေနဲ့လည်းဒေသရင်းကလူထုရဲ့လူအခွင့်အရေးကိုအတိအမှတ်ပြုကြဖို့တိုက်တွန်းသွားပါတယ်။ Andreas Michaelis က
It is for the nations of the regions
ဆိုရင်ကျွန်တော်နေစီယမ်လိုပဲနေဆက်ညှဉ်းပန်းမှုဆာလောင်မှုတိတ်မှုကြံဖက်မှုတွေနဲ့ခင်ဝင်ပြီးဘေးရန်ကင်းကင်းခုံတွေကရှိရှိနေနိုင်တဲ့အခြေအနေမျိုးထူထောင်မှုဟာအဲ့ဒီဒေသကနိုင်ငံတွေကိုယ်တိုင်ကပေါ်ဆောင်ရမယ့်ကိစ္စတွေဖြစ်ပါတယ်
။အစ္စရေးနဲ့ပါလက်စတိုင်းတိကျစီရပ်တည်ဖို့ဆောင်ရွက်နေသူတွေအပါအဝင်နိုင်ငံအလုံးအနေနဲ့နိုင်ငံတကာသဘောတူညီချက်အပါအဝင်ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုလည်းလေးစားလိုက်နာကြဖို့ကုလသံအမတ်တွေကတိုက်တွန်းကြပါတယ်။ဒါအပြင်မတည်မငြိမ်ဖြစ်နေတဲ့ဒေသတွေမှာစီးပွားရေးဖွံ့ဖြိုးတိုးတက်လာဖို့နဲ့အမျိုးသမီးတွေနဲ့တိုးပွားလာတဲ့မျိုးဆက်သစ်တွေအတွက်ပညာရေးနဲ့အလုပ်အကိုင်အခွင့်အလမ်းစတာတွေကိုလည်းဖန်တီးပေါ်ဆောင်ပေးကြဖို့အလေးနဲ့ထားတိုက်တွန်းသွားပါရခင်ဗျာ။
ကိုအောင်ပြောပြပေးခဲ့တာပါရှင်ဆက်လက်ပြီးတော့နာဆီယမ်ရဲ့သတင်းလွှာမှာတော့ကက်ရှမီးယားဒေသကအကြီးဆုံးမြို့ဖြစ်တဲ့ဆရီနဂါမြို့မှာမူလာရန်ကျောင်း200လောက်နီးပါးအာဏာပိုင်တွေကပြန်ဖွဲ့မိလို့ပြောပေမဲ့လမ်းမတွေပေါ်မှာလူသွားလာရှင်းလင်းနေပါတယ်။အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားနဲ့ဂျမ္မူးဒေသအုပ်ချုပ်ရေးကိုဖက်ဒရယ်ပြည်နယ်အဆင့်ကနေဗဟိုကအုပ်ချုပ်ဒေသနှစ်ခုအဖြစ်နှိမ့်ချဖို့ဆုံးဖြတ်လိုက်တဲ့အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်ပေါ်မှာဒေသခံတွေဟာဒေါသထွက်နေတာပါ။မကြာခဏဆန္ဒပြမှုတွေကြောင့်အစိုးရကဒီဒေသကိုနှိပ်ကွပ်ထားသလိုဒေသခံတွေဟာလည်းသူတို့ရဲ့လုံခြုံရေးအတွက်ကိုစိုးရိမ်နေကြပါတယ်။ဇလာတီစာဟုတ်ပေးပို့တဲ့သတင်းလွှာကိုကိုငင်းညံကပြောပြပေးပါမယ်ရှင်
။ပြီးခဲ့တဲ့တနင်္လာနေ့ကလုံခြုံရေးကင်းလှည့်တဲ့သူတွေကလွဲလို့ဆရီနဂါမြို့ကလမ်းတွေပေါ်မှာအသွာအလာမရှိသလောက်ပါပဲ။ဆိုင်တွေပိတ်ပြီးဆိုင်ရှင်တွေလည်းဘာမှလုပ်စရာမရှိပဲထိုင်နေကြရပါတယ်။ဇူဝါကကုန်းတဲ့တူပါ
။ကုန်းစစ်ဒီကတဲ့နေရ။ सारी ဒီကတဲ့တော့ဟမ်ပီးရ။बंद है नेट भी बंद है फोन
इंटरनेट को फोन लाइन और पेट နေပါတယ်လမ်းသွားလမ်းလာလည်းမရှိပါဘူးဘယ်မှလည်းသွားလို့မရပါဘူးစေယုံတွေလည်းပိတ်ထားလို့နေမကောင်းသူတွေလည်းဒုက္ခရောက်နေပါတယ်အခုကြားညက်နေတာပါ
တချို့เจ้าတွေပြန်ဖွင့်ပြီလို့အစိုးရကကြေညာပေမဲ့လည်း မိဘတွေကတော့သူတို့ကလေးတွေကိုအိမ်မှာပဲထားပါတယ်ရိုဟိတ်ကန်ဆာကအစိုးရကိုယ်စားလှယ်ပ
ါ beginning in fact from last saturday or agar main kal ki
baat karu to ကလေးတွေအတွက်ចောင်းနေပြန်ဖွင့်မှုပြင်ဆင်ခဲ့ပါတယ်ဆွေနဂါမျိုးနယ်ထဲမှာမူလတိုင်းចောင်းပေါင်း190လောက်ပြန်ဖွင့်ပြီးတခြားနေရာတွေမှာတော့တဖြည်းဖြည်းပြန်ဖွင့်သွားမှာပ
ါ ban hall catholic ចောင်းနဲ့တခြား public ကចောင်းတွေလည်းလုံခြုံရေးစိုးရင်ရတဲ့အတွက်ပြန်မဖွင့်သေးပါဘူးဘန်ဟောကျောင်းအုပ်ကြီးစပန်ရှန်က
ကိုယ်ဘီ official communication ကို circular တော့ ਹੈ နီ ہمیں نہیں ملا ہے کون سے سکول اور
မိဘတွေဆရာတွေနဲ့ကျောင်းချော်ရေးတို့အဆက်အသွယ်တရားလုံးမပြီးမချင်းကျောင်းကိုပြန်မဖွင့်ပါဘူးဆက်သွယ်ရေးတွေအလုံးပုံမှန်ပြန်ဖြည့်မှကလေးတွေကျောင်းလာတက်လို့ရမှာပ
ါဂျမူးနဲ့ကက်ရှမီးယားဒေသဟာအိန္ဒိယနိုင်ငံမှာမွတ်စလင်လူဦးရေအများစုရှိတဲ့ဒေသတွေဖြစ်ပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့လုံခြုံရေးကိုအကြောင်းပြပြီးတော့ဖွဲ့စည်းပုံကပေးထားတဲ့အထူးအခွင့်အရေးရဘီနယ်ရီအဖြစ်ကနေဝန်ကြီးချုပ်နရန္ဒရာမိုဒီကပယ်ဖျက်ခဲ့တာပါဒေသခံအများစုကတော့အဲ့ဒီလုံရက်ကိုတစ္ဆာဖောက်တာပဲလို့မြင်ကြပါတယ
်ဟုတ်ကောအာဇာဒီချာရဲ हमने क्या ظلم किया है पंडित जवाहर लाल नेहरू ने हमारे साथ वादा किया है 70 साल पहले
ကျွန်တော်တို့လူလက်ခွင့်လိုပါတယ်လွန်ခဲ့တဲ့1980ကဂရီးရခဲ့ပြီးတော့ဒီဂရီးကိုဖြည့်ဆည်းပေးဖို့စောင့်နေရတာပါဒီဂရီးကိုစောင့်ထိန်လိုက်နာဖို့မရှိဘူးဆိုရင်ကျွန်တော်တို့ကိုတတ်လိုက်ပါကျွန်တော်တို့ကတည်ဖို့ဆင်သင့်ပါ
အိန္ဒိယနိုင်ငံကလွတ်လပ်ရေးရဖို့အတွက်တိုက်နေတာ230ကျော်ကြာနေပြီဖြစ်တဲ့သဘုံထမှုမှာလူထောင်ပေါင်းများစွာတေချေခဲ့ပြီးပါပြီ။ဒီလအစောပိုင်းဒီပီနယ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်ပြီးတဲ့နောက်ဒေလီအစိုးရဟာကက်ရှမီးယားခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးဆက်သွယ်ရေးတွေကိုလည်းဖျက်တောက်ထားခဲ့ပါတယ်။လက်နက်ကင်တိုက်ပွဲတွေမဖြစ်စေဖို့ညမထွက်ရအမိန့်တွေနဲ့တခြားလုံခြုံရေးအစီအမံတွေကိုလည်းလှုံ့ဆော်ထားပါတယ်ခင်ဗျာ
။ကိုကြီးညမရှင်VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ VOA ကိုဝေဖန်ကြံပေးလို့တေးသချင်းတွေတောင်းလို့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတစင်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းစာတိုက်တက်တာမှ855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့လို့ရေးသားပေးပို့နိုင်ပါတယ်ရှင်။ခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင
်။ဒိမတ်နိုင်ငံမှဂရင်းလန်ချင်းကိုအမေရိကန်ပြည်သူကဝယ်ယူလိုတဲ့ကိစ္စနဲ့ပတ်သက်လို့ဒိမတ်ဝန်ကြီးချုပ်ကဆွေးနွေးမှာမဟုတ်တဲ့အတွက်တွေ့ဆုံမဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖျက်လိုက်ပါတယ်။ဝန်ကြီးချုပ်မက်ဖရိုက်ဆန်ရဲ့မှတ်ချက်ကြောင့်ရှေ့လာမဲ့သတင်းနှစ်ပတ်မှာတွေ့ဆုံမဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်တဲ့ကြောင်းသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။လီမန်ဆိုင်ရာမှာတော်မတရားလုပ်မှုနဲ့ကက်သလစ်ကမ်းချုပ်ဆရာတော်ဂျော့ချ်ပယ်မှာအပြစ်ရှိကြောင်းတရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့တင်သွင်းထားတဲ့အယူခံကိုဩစတြေးလျနိုင်ငံအယူခံတရားရုံးကလည်းပယ်ချလိုက်ပါတယ်။ကက်သလစ်ကျောင်းတော်ကတာဝန်ရှိသူတွေမှာတော့ဆရာတော်ပယ်ဟာအယွမ်းမြောက်သေးတဲ့ကလေးတွေကိုလိမ်မှုဆိုင်ရာမတော်မတရားလုပ်မှုနဲ့ပြစ်မှုတင်ရှားတဲ့အဆင့်မြင့်ဆုံးပုဂ္ဂိုလ်တစ်ဦးလည်းဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ကြားနောက်ဆုံးအချင်းစီးရေးလိချင်းမှုတွေအဆုံးသတ်ခဲ့ပြီးမြောက်ကိုရီးယားဆိုင်ရာအမေရိကန်ထိုးသံတမန်ကလည်းတောင်ကိုရီးယားမှာရောက်နေပါတယ်။တုံးရချခီးစဉ်ဖြစ်တောက်ကိုရီးယားနိုင်ငံဆိုးမျိုးတော်ကိုမနေ့ကပဲရောက်လာတဲ့အမေရိကန်ထူးထန်တမန်စတီဖင်ဘီဂန်ကတော့မြောက်ကိုရီးယားဘက်ကတခုခုတုံ့ပြန်လာခြင်းမှာဆက်သွယ်ဖို့အစဉ်သင့်ရှိနေတဲ့အကြောင်းပြောဆိုခဲ့တာပါဘင်္ဂလားဒေ့ရှ်ရောက်ရွန်ဂျာဒုက္ခသည်တွေအတွက်ဘေးရန်တွေကင်းကင်းဂုဏ်သိက္ခာရှိရှိကိုယ်တော်ဆန္ဒအတိုင်းပြန်နိုင်မဲ့အချိန်ထိနေရက်ပြန်ပို့ရေးအစီအစဉ်ကိုစိုင်းငံ့ထားဖို့လူခွင့်ရေးလှူရှာမှုဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်ပထမတစ်ချိန်နေရက်ပြန်ပို့ရေးအစီအစဉ်မောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ထပ်မံကြိုးပမ်းတဲ့အနေနဲ့မနေ့ကကဆက်လို့ဒုက္ခသည်တချို့ကိုနေရက်ပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံစီစဉ်နေကြောင်းသတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်လူခွင့်ရေးဖွဲ့တွေရဲ့တုံ့ပြန်တဲ့ထွက်ပေါ်လာခဲ့တာပါမြန်မာနိုင်ငံကိုဒုက္ခသည်တွေစိတ်ချလက်ချပြန်နိုင်မဲ့အခြေအနေမရှိသေးသလိုစိတ်တကျဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေကိုလည်းဖြည့်ရှင်းထားတာမရှိသေးတဲ့အကြောင်းလူခွင့်ရေးလှူရှာမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch တောင်အာရှရဲ့ Director Minaskshi Ganguly ကလည်းကြေညာချက်ထဲမှာပြောဆိုထားပါတယ
်။သတင်းချင်းချက်ကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါရှင်။ဒီညနေစီစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။ဒီကနေ့ညနေပိုင်းစီစဉ်တွေကို line to meter 16.25ရူကနေထုတ်လွှင့်ပေးခဲ့တာပါ။ VOE ကိုအပိနာဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. From Washington.